လူငယ်ရဲ့နည်းနည်းနီးပါးကဟောင်ကောင်မှာဒီမိုကရေစီရေလူမှုဆန္ဒပြပွဲတွေဖြစ်ပွားစေခဲ့တဲ့အစိုးရကန့်ကွက်ဆန္ဒပြပွဲတွေမှာပါဝင်မှုနဲ့ဟောင်ကောင်ကျောင်းသားခေါင်းဆောင်၃ယောက်ကိုအပြစ်ရှိကြောင်းတရားရုံးကဆုံးဖြတ်လိုက်ပါတယ်။ကျောင်းသားခေါင်းဆောင်ဂျိုရှွာဝမ်နဲ့အဲလက်စ်ချောင်တို့ကိုတရားမဝင်စုဝေးမှုနောက်တဦးဖြစ်တဲ့နက်သန်လောကိုတော့တခြားလူတွေကိုဆန္ဒပြပွဲမှာပါလာအောင်သွေးထိုးလှုပ်ဆော်မှုတွေနဲ့အပြစ်ရှိကြောင်းဒီကနေ့ပဲဆုံးဖြတ်လိုက်တာပါ။သူတို့ကိုပြည်တံချမှတ်မဲ့ရက်ကိုတော့ဩဂုတ်လ15ရက်နေ့မှာသတ်မှတ်ထားပါတယ်။
However, no matter what is the penalty or the price that we need to pay, we will still continue to fight to against the
ဘလို့ပြည်တံမျိုးတွေကိုချမှတ်ပါစေအစိုးရရဲ့ဖိနှိပ်မှုတွေကိုကျွန်တော်တို့ဆက်ပြီးတွန်းလှန်သွားမှာဖြစ်ပါတယ်။ကမ္ဘာအင်အားအကြီးဆုံး community အစိုးရနဲ့ရင်ဆိုင်ရတဲ့ democracy တိုက်ပွဲဟာအချိန်ယူရမှာဖြစ်တယ်ဆိုတာကိုကျွန်တော်တို့သိတယ်။အနာဂတ်မှာကျွန်တော်တို့ပြည်တံတက်ခံရပါစေကိုယ်ပိုင်ပြဋ္ဌာန်းခွင့်ရဖို့လှုပ်ရှားမှုကိုကျွန်တော်တို့ဆက်ပြီးတွန်းလှန်တိုက်ပွဲဝင်သွားမယ်လို့ကျောင်းသားခေါင်းဆောင်ဂျိုရှွာဝမ်ကပြောပါတယ်။သူတို့တုံးဦးဟာဟောင်ကောင်မှာအုပ်ချုပ်ရေးမှုကိုလူလူကလွတ်လပ်စွာရွေးချယ်တင်မြှောက်ခွင့်ရဖို့တောင်းဆိုတဲ့အနေနဲ့2014ခုနှစ်စက်တင်ဘာလ26ရက်နေ့ကဟောင်ကောင်အစိုးရရုံး CEO ကိုကြော်တက်ပြီးပြည်သူရင်ပြင်လို့လူသိများတဲ့နေရာမှာဆန္ဒပြခဲ့ကြတာပါ။အဲ့ဒီဆန္ဒပြမှုကနေပဲဟောင်ကောင်ကအဓိကလမ်းမကြီးတွေပေါ်မှာလူလူစုဝေးဆန္ဒပြပွဲကြီးတွေပေါ်ပေါက်လာတဲ့အထိဦးတည်သွားခဲ့ပြီးဟောင်ကောင်ရဲ့အဓိကအချက်ချာနေရာအတော်များများမှာစီးပွားရေးလုပ်ငန်းတွေရပ်ပေါင်း89ရက်ကြာရဆိုင်ပြရတဲ့အခြေအနေအထိရောက်ခဲ့ရပါတယ်ရှင်။